ကမ္ဘာတစ်ဝန်းကအမေရိကန်တိုင်းဝန်များပြားတွေလူမျိုးဆိုင်ရာသတိပေးချက်တွေကိုအမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်ပြီးမှပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပြီးတဲ့နောက်ဆန္ဒပြတာတွေအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ထားတာပါ။ကုလသမဂ္ဂမှာတော့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်၊အီတလီနဲ့ပြင်သစ်နိုင်ငံတို့အပါအဝင်လူမျိုးကောင်စီအဖွဲ့ဝင်15နိုင်ငံတွေက8နိုင်ငံပါတဲ့အစည်းအဝေးတစ်ခုကိုဒီကနေ့မှလုပ်ဖို့အမေရိကန်တပ်တမန်တွေပြင်ဆင်နေပါတယ်။ဒီဆုံးဖြတ်ချက်ဟာဖြစ်စဉ်တွေပေါင်းများစွာရှိခဲ့တဲ့အမေရိကန်ရဲ့မူဝါဒကနေထိုးပေါက်ထွက်သွားတာဖြစ်ပြီးဒီပေါ်ကမ္ဘာတစ်ဝန်းတုံ့ပြန်ချက်တွေကတော့အားလုံးတူညီလူပြီးပါပါပဲ။ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဗြိတိန်အားလုံးကဒီဆုံးဖြတ်ချက်အပေါ်အပြင်းထန်ဝေဖန်ထားပါတယ်။ဂျေရုဆလင်မြို့ရဲ့အဆင့်အတန်းကိုအစ္စရေးပါလက်စတိုင်းရင်းနှီးမြှုပ်နှံရေးဆွေးနွေးပွဲနောက်ဆုံးအဆင့်မူပေါင်းတဲကနေတာဆွေးနွေးညှိနှိုင်းတယ်လို့ဒီနိုင်ငံအားလုံးကပြောပါတယ်။ဒီရင်းနှီးမြှုပ်နှံရေးဆွေးနွေးပွဲတွေဆက်နေတာကတော့လွန်ခဲ့တဲ့၃နှစ်ကလေးကပါဂျေရုဆလင်ကိုအတိမတ်ပြုတာဟာအမှန်တရားကိုအတိမတ်ပြုတာပဲဖြစ်တယ်လို့သမ္မတရဲ့ဒီနာချက်နဲ့ပတ်သက်ပြီးတင်ငယ်ကြွေးဝန်ကြီးရက်ဆီလာဆန်ကဗီယက်နမ်မှာကြော်တာဘေးနေကကောက်ွယ်ပြောဆိုခဲ့ပါတယ်။